ဒီပြီးဆုံးသွားခဲ့တဲ့မြန်မာပြည်ရွေးကောက်ပွဲတွေဟာနိုင်ငံတကာကလိုလားတောင်းဆိုခဲ့တဲ့အတိုင်းဖြစ်မလာတဲ့အပေါ်နိုင်ငံတကာအစိုးရတွေကစိတ်ပျက်ခဲ့ကြပါတယ်။ရွေးကောက်ပွဲရလနဲ့အတူရွေးကောက်ပွဲအပြီးတိုးတက်ဖြစ်ထွန်းမှုတွေကိုတော့နိုင်ငံတကာအစိုးရတွေကဆက်ပြီးစောင့်ကြည့်နေကြပါတယ်။အကြောင်းစုံကိုတော့ကိုသားညုံကဆက်ပြီးပြောပြပါမယ်ရှင်။
ရွေးကောက်ပွဲမတိုင်ခင်ဖြစ်သင့်ဖြစ်ထိုက်တဲ့နိုင်ငံရေးခင်းကျင်းတွေကိုနိုင်ငံတကာကနေပြီးတော့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုတာတွေရှိပေမဲ့ဘာတစ်ခုမှဖြစ်မလာတဲ့အပေါ်မှာနိုင်ငံတကာအစိုးရအတော်များများကစိတ်ပျက်ခဲ့ကြတာပါအဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲနဲ့ရွေးကောက်ပွဲကိုတစ်ဖက်သက်လုပ်ခဲ့တဲ့အပေါ်မှာစိတ်ပျက်ရတယ်လို့ဂျပန်နိုင်ငံကြီးဌာနလက်ထောက်ပြောခွင့်ရသူတာကေရှိမာဆူနာဂါကပြောပါတယ
် The government of Japan has repeatedly urged the government of Myanmar to hold free fair
ပြီးခဲ့တဲ့ဂျပန်မဲခေါင်ထိပ်သီးအစည်းအဝေးမှာရောဂျပန်မြန်မာနိုင်ငံယာယီဝန်ကြီးအဆင့်အစည်းအဝေးမှာပါမြန်မာနိုင်ငံတွင်လွတ်လပ်မြတ်တပ်ပြီးအားလုံးပေါင်းခွင့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့မြန်မာအစိုးရကိုဂျပန်နိုင်ငံကအကြိမ်ကြိမ်တိုက်တွန်းခဲ့ပါဗျ။အဲ့ဒီအခြေအနေပေါ်မှာပဲဒေါအောင်ဆန်းစုကြည်ကိုချက်ချင်းလွှတ်ပေးပြီးဒေါအောင်ဆန်းစုကြည်နဲ့သူမပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဂျပန်အစိုးရကတောင်းဆိုထားပါဗျ။ဒါပေမဲ့လည်းဒီအခြေအနေတွေဟာရွေးကောက်ပွဲမှာမျှော်လင့်သလိုဖြစ်မလာခဲ့တာအတော်ကြီးစိတ်ပျက်ရပါတယ်
။ဒါပေမဲ့လည်းရွေးကောက်ပွဲနောက်ပိုင်းဖြစ်ထွန်းတိုးတက်မှုတွေကိုတော့တာဝန်ခံမှုရှိတဲ့အရက်ဖက်ဒီမိုကရေစီအစိုးရစနစ်တရပေါ်လာလိမ့်မလားဆိုတဲ့မျှော်လင့်ချက်နဲ့စောင့်ကြည့်သွားအောင်မယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံကိုရောက်နေတဲ့သမ္မတဥဘာမာကတော့မြန်မာအစိုးရရဲ့ရွေးကောက်ပွဲဟာသူတို့လူချင်းတဲ့ပုံတိုင်းဖြစ်အောင်တစ်ဖက်သက်နိုင်ထက်စီးနင်းလုပ်တဲ့ရွေးကောက်ပွဲမျိုးဖြစ်တာကြောင့်လက်ခံလို့မရဘူးလို့အိန္ဒိယပါလီမန်မှာပြောတဲ့မေးခွန်းတစ်ခုမှာပြောသွားပါတယ
် But when peaceful democratic movements are suppressed as they have been in Burma for example then the democracies of the world cannot remain silent
မြန်မာနိုင်ငံမှာလို့ငြိမ်းချမ်းတဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုနှိပ်ကွပ်ခံရမယ်ဆိုရင်ဒီမိုကရေစီတိုင်းပြည်တွေကစိတ်စိတ်နေလို့မဖြစ်ပါဘူးငြိမ်းချမ်းတဲ့ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတာနိုင်ငံရေးကျင်းသားတွေကိုဆယ်စုနှစ်နဲ့ချီထောင်သွင်းအကျဉ်းချထားတာတွေကိုလက်ခံလို့မရပါဘူးလောဘဇောတိုက်ပြီးတော့အရာရာပေါ်မှာတန်တရားကြီးတဲ့ကျင့်ဝတ်မဲ့တဲ့အစိုးရကလူထုတရက်လုံးရဲ့စိတ်ဆန္ဒတွေကိုထိန်းချုပ်ထားတာမျိုးလက်ခံလို့မရပါဘူးမြန်မာစစ်စိုးရကလည်းရွေးကောက်ပွဲကိုနိုင်ထက်စီးနှင်းတစ်ဖက်သက်ထက်လောက်တာမျိုးကိုလက်ခံလို့မရပါဘူ
းဥရောပသမဂ္ဂရဲ့ကိုစားဥရောပသမဂ္ဂရဲ့နိုင်ငံတကာမူဝါဒဆိုင်ရာကြီးကဲကက်သရင်းအက်ရှ်တွန်ကလည်းမြန်မာနိုင်ငံရွေးကောက်ပွဲဟာအားလုံးပါဝင်ခွင့်ရတဲ့နိုင်ငံရေးဗဟုဝါဒကိုစတင်ပြီးတော့ဥတီနိုင်တဲ့အခွင့်အလမ်းရှိခဲ့ပေမဲ့လက်တွေ့မှာတော့ဒီမိုကရေစီနိုင်ငံကိုဥတီတဲ့ရွေးကောက်ပွဲဖြစ်မလာခဲ့ဘူးလို့ဒီသူတို့ဝေဖန်ထားတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ပါတယ်။ EU အနေနဲ့ကတော့ရွေးကောက်ပွဲအလွန်ပါလီမန်တင့်တဲ့အစိုးရတက်ဟာမြန်မာလူထုရဲ့အခြေခံလူခွင့်ရေးတကိုလေးစားလိုက်နာမလား။အမျိုးသားပြန်လည်တင့်မြင်ရေးနဲ့ဒီမိုကရေစီရေးကိုဥတီသွားနိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့လည်းကြေညာပါတယ်။ Australia နိုင်ငံရောက်နေတဲ့ American နိုင်ငံရဲ့ဝန်ကြီး Clinton နဲ့ Australia နိုင်ငံရဲ့ဝန်ကြီး Kevin Rudd တို့နှစ်ဦးဒီကနေ့တွေ့ဆုံစဉ်ကမ္ဘာရေးရာကိစ္စတွေဆွေးနွေးကြတဲ့အထက်မှာမြန်မာနိုင်ငံကရွေးကောက်ပွဲကိစ္စကိုလည်းထည့်သွင်းဆင်းရွေးခဲ့ကြပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်မျှတမှုကင်းမဲ့တဲ့ရွေးကောက်ပွဲဖြစ်တယ်လို့ Australia နိုင်ငံရဲ့ဝန်ကြီးကဒီဝန်ကြီးနှစ်ဦးရဲ့ပူးတွဲသင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ The Burmese elections we are waiting to see what precisely is produced by way of results there. These elections have been
မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်လိုရလဒ်တွေထွက်လာမလဲဆိုတာအတိအကျသိနိုင်မှုစောင့်ဆိုင်းနေပါတယ်။ရွေးကောက်ပွဲဟာလွတ်လပ်မျှတမှုကင်းမဲ့နေပါတယ်။ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီအတော်များများပါဝင်ရှင်ပြိုင်ကြပါတယ်။အဲ့တော့အဲ့ဒီရွေးကောက်ပွဲကနေဘလူဘာဖြူတွေဖြစ်လာမလဲဆိုတာအနီးကပ်စောင့်ကြည့်နေပါတယ်။မြန်မာပြည်သူတွေအနေနဲ့အစိုးရကလှုပ်ဆောင်နေတာထက်ပိုပြီးတော့အခွင့်အလမ်းတွေသူတို့ရသင့်ရထိုက်ပါတယ်ဆိုပြီးတော့ Australia နိုင်ငံရဲ့ဝန်ကြီး Kevin Rudd ကပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရရဲ့စီစဉ်ပေးမှုနဲ့ရွေးကောက်ပွဲတွေကိုတွားရောက်လေ့လာခဲ့ကြတဲ့အာဆီယံတိုင်းပြည်အတော်များများကတော့အခုချိန်ထိနှုတ်ဆက်နေပါတယ်။ထိုင်းနိုင်ငံကြီးဌာနပြောခွင့်ရသူပနီတန်ကတော့ရန်ကုန်တန်ယုံကပို့မဲ့သတင်းချက်လက်တွေကိုစောင့်ဆိုင်းပြီးတော့မှသူရဲ့သဘောထားကိုထုတ်ပြန်နိုင်မယ်လို့ဆိုပါတယ
် We have sent our diplomats I believe 5 of them
အစိုးရဖိတ်ကြားထားတာကြောင့်မြန်မာနိုင်ငံတဟွန်းကရွေးကောက်ပွဲတွေကိုလေ့လာကြည့်ရှုဖို့ထိုင်းတန်တမန်5ဦးပါအဖွဲ့ကိုလွှတ်ခဲ့ပါတယ်အဲ့တော့ရန်ကုန်မှာရှိတဲ့တန်ယုံကအစင်ကစားနဲ့အခြားရနိုင်မယ့်အချက်လက်တွေကိုစောင့်ဆိုင်းနေစေရှိပါတယ်။ဒါကြောင့်ရွေးကောက်ပွဲအခြေအနေကိုငုံချုပ်သုံးသပ်မှုမထုတ်ပြန်နိုင်သေးပါဘူးဆိုပြီးတော့ထိုင်းနိုင်ငံကြီးဌာနပြောခွင့်ရသူကပြောသွားတာပါ။ရွေးကောက်ပွဲအတွက်မှမဲမတမာမှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ဒီပေါ်မှာတော့အတည်ပြုချက်မပေးနိုင်သေးဘူးလို့ထိုင်းနိုင်ငံကြီးဌာနပြောခွင့်ရသူကဆိုပါတယ်။ရွေးကောက်ပွဲကိုလေ့လာဖို့ဆိုပြီးတော့ရန်ကုန်ခြေစိုက်တန်တမန်တွေကိုမြန်မာအစိုးရကဖိတ်ခေါ်ခဲ့ပေမဲ့မြန်မာအင်းနီးချင်းနိုင်ငံတွေကလွဲလို့အမေရိကန်နဲ့ဥရောပနိုင်ငံတွေကအဲ့ဒီလေးလာရေးအဖွဲ့ထဲမှာပါဝင်ဖို့ညှင်းပယ်ခဲ့ပါတယ်ခင်ဗျာ